ခြေခံပညာဘဝတော့ကအကြောင်းသင်ခန်းစာတွေတဲ့ကပြန်ပြောခြင်းစရာတစ်ခုနဲ့စကြပါတယ်ဒါကဘာလဲဆိုတော့ကျွန်တော်တို့ငယ်စဉ်ကဖတ်စာအုပ်တွေထဲမှာဇလန်းတစ်ပုဒ်ကိုသင်ရတယ်ပြီးရင်အောက်ဆုံးမှာဥပဒေသအဲ့ဒီကောင်းစဉ်ငယ်နဲ့ဒီဇလန်းကိုဖတ်ပြီးတဲ့အခါမှာဘယ်လိုနားလည်လိုက်တယ်ဘယ်လိုကောက်ယူရတယ်ဆိုတဲ့မှတ်ချက်အမြဲပါလေးရှိပါတယ်အဲ့တော့ကျွန်တော်တို့ကဥပမာဇလန်းမှာအဆုံးသွားတဲ့အခါကျတော့ဥပဒေသညီမချင်းမြည်သူမြည်ကဲ့သို့သောပုံကုန်နဲ့မြည်သို့သောအလုတ်ကိုလုံရင်မြည်သို့သောရက်လက်ကိုရတတ်တယ်ဆိုတာမျိုးကိုမှတ်ချက်တွဲပြီးတော့ပါတာမျိုးပါဒါကပဲပညာရှင်တွေရဲ့အသုံးအနှုန်းများမှာတော့ချုံငုံသုံးသက်ကောက်ချက်ချခြင်းလို့အနည်းဆက်ဆုံးဘာသာပြန်မယ်ထင်ပါတယ်အဲ့တော့နိုင်ငံတကာမှာတင်ကြားနေတဲ့ကလေးတွေရဲ့ဖတ်စာအုပ်တွေမှာကျွန်တော်တို့နိုင်ငံကျွန်တော်တို့လက်လန်းမိသမျှပေါ်လေးကြည့်ကြမယ်ဆိုရင်တရုတ်ဖော်ပုံကောင်းကောင်းနေနဲ့အကြောင်းအရာတစ်ခုကိုတရုတ်ဖော်ပါလိမ့်မယ်ပြီးရင်ကြောင်းကျိုးကိုဆက်ဆက်ပြီးတော့စဉ်းစားနိုင်စွမ်းဘလောက်ရှိလဲဆိုတာကိုနောက်ဆုံးမှမေးခွန်းနေနဲ့မေးပါတယ်ပြောချင်တာကတော့ဖြစ်ရအကြောင်းကိုမေးတာမဟုတ်ဘဲနဲ့ဖြစ်ရထဲကကောက်ယူရတဲ့အချက်ကိုမေးတာဆိုတော့အဲ့ဒါမျိုးကိုနိုင်ငံတကာမှာရောက်တဲ့ကျွန်တော်တို့စီကပညာတတ်တူဦးပေါ့တိတိကျပြောရမယ်ဆိုရင်ဘွဲနှစ်ဘွဲရပြီးတော့သုံးဘွဲမြောက်ကိုဆက်တက်နေတဲ့လူငယ်တယောက်ကပြန်ပြီးတော့ပြောပြဘူးပါတယ်သူကအင်မတန်အာသင်တယ်လို့ဖြစ်နေတယ်တဲ့ तू လုတ်ကြည့်တဲ့အခါမှာအခက်ခဲရှိတယ်ပေါ့ဘာကြောင့်ဖြစ်တယ်လဲဆိုတော့အလေးအထတော်တော်နေခဲ့တယ်ပေါ့အဓိက तू သင်ယူခဲ့ရတဲ့စနစ်ဟာသင်ကြားသမျှပို့ချသမျှကိုပဲနားထောင်ခဲ့ရတယ်မေးခွန်းထုတ်ဖို့အချိန်နေမပေးခဲ့ဘူးဆွေးနွေးဖို့ဆိုရင်ဝေလာဝေးပေါ့အဲ့တော့အကြောင်းအရာတစ်ခုကကိုယုံကြည်တာကတစ်မျိုးကိုယူဆတာတစ်မျိုးပေါ့လေဟိုကနေပြီးတော့ဒါကိုအနှစ်ချုပ်မှတ်ချက်ကတစ်မျိုးဆိုရင်တော့တော်တော်ခက်တယ်ပေါ့အဲ့တော့ तू ကနှမျိုးပြန်ပြီးတော့ခွဲခြားရှင်းပြပါတယ်ဘာလဲဆိုတော့အဲ့ဒီကောက်ချက်ချတဲ့ဟာကိုတွဲတင်ရတာလားလုံးဝမလိုပဲနဲ့အเจ้าညာကြီးပဲပြန်ဖြေရတာလားပေါ့အเจ้าညာကြီးပဲပြန်ဖြေရတာကများပါတယ်တဲ့အဲ့ဒီလိုမျိုးအချက်တွေကိုရှင်းပြနေရင်းနဲ့နောက်မျိုးဆက်များအဲ့ဒီလိုပဲဟိုမှတ်ချက်ချခွင့်မရှိခဲ့တဲ့မျိုးဆက်များကိုအဲ့ဒီအเจ้าကိုပြောပြပြီးတော့အဲ့ဒီအเจ้าကိုစာမေးပွဲမှာမေးမယ်ဆိုရင်ဘယ်လိုရေးရမလဲလို့မေးတဲ့အခါမှာဘာမေးခွန်းပြန်တက်လာလဲဆိုတော့ဘာမှနားမလဲဘူးတဲ့ရှုပ်နေတာပဲတဲ့သမီးတို့ကဘယ်ဟာအောင်ကြက်ပြီးတော့ဖြေရမှာလဲပြောဆိုပြီးတော့ဒါကသာထပ်ခါတလဲလဲမေးနေပါတယ်ကောင်းပြီကျွန်တော်တို့ကဖြေရမယ့်အဖြေအကြောင်းကိုပြောပြီဆိုရင်ဘယ်ဟာကိုကြက်ပြီးတော့ဖြေရမှာလဲလို့မေးတာရှိသလိုဘယ်ဟာကိုသိပြီးဖြေရမှာလဲဆိုရင်နည်းနည်းနီးစပ်တယ်လို့ပြောချင်တာပါအဲ့တော့သိဖို့ကိစ္စကဘယ်ဟာကိုမှတ်ရမှာလဲအကြောင်းအရာတစ်ခုကိုပြောပြတယ်ပြောပြတဲ့အခါမှာအချက်အလက်ကိုလိုက်ရေးနေတဲ့လူကရှိသလိုတစ်ခုလုံးကိုစင်ကျင်နေတဲ့သူတွေလည်းရှိတယ်ပေါ့အဲ့တော့များများရေးမှတ်နေတဲ့လူဟာအလုတ်ဖြစ်ရလားသူကပို့ချသူရဲ့အာပေါ်ကိုလိုက်ပြီးဖမ်းဆုပ်နေရရင်တော့များများလိုက်ရေးနိုင်မှာမဟုတ်ပါဘူးအဲကောက်ချက်ကိုတော့ရေးနိုင်တယ်ပေါ့အခုအလေးထကြည့်တဲ့အခါမှာအလေးထမရှိတဲ့အတွက်ကြောင့်ဒါကအလေးထဆိုတဲ့နေရာမှာလည်းနှစ်မျိုးရှိတယ်ပေါ့နော်ကျွန်တော်တို့ကသုံးသပ်ချက်ကိုရေးရတဲ့အခါမှာကိုယ်ပိုင်ဟာကိုရေးခွင့်ရှိတာလားဒါမှမဟုတ်ရင်ကြက်ပြီးတော့ပြန်ဖြေရတာလားဆိုတာမျိုးပါအဲ့တော့နမူနာအနေနဲ့ကျွန်တော်ရဲ့တွေးရှိချက်ပေါ့ဒီရပိုင်းထဲမှာကျွန်တော်အကြောင်းတော်တော်များများကိုဝင်ပြီးတော့ကလေးတွေနဲ့ပညာရေးအကြောင်းကိုဆွေးနွေးကြပါတယ်အဲ့ဒီအခါမှာကဘာပေါ်မှာရှိတဲ့စာမေးပွဲစနစ်အမျိုးမျိုးကိုပြောပြပါတယ်တချို့စာမေးပွဲတွေကစုပေါင်းပြီးတော့တိုင်ပင်ပြီးတော့မှဖြေရတယ်တချို့စာမေးပွဲတွေကမှတ်တမ်းမှတ်ရာတွေကိုကားစရာစာအုပ်စာတမ်းတွေကြိုက်တလောက်ယူပြီးတော့ကိုကားခွင့်ရှိတယ်အဖြေမှန်ဖို့ပဲလိုတယ်လက်ဒါကဘာကြောင့်လဲအတိတ်ပဲကတော့တချို့အရာတွေဟာအလွတ်ကျက်စရာမလိုဘူးဘယ်နားမှာဘာရှိတယ်ဆိုရင်ဘလို့ပြန်ပြောတမ်းရင်ရပါတယ်ဆိုတဲ့အတိတ်ပဲဖြစ်တယ်ဆိုတာကိုပြောပြပါတယ်နောက်တချို့သောစာမေးပွဲတွေကမေးခွန်းတွေမတူကြဘူးအကြောင်းအရာတစ်ခုအတန်းတန်းကိုအတူတက်နေတဲ့သူတွေတောင်မှစုပြီးဖြေကြတဲ့နေရာမှာ random ခေါ်တဲ့ကျုံတလို့ကြပန်းရောက်လာတဲ့မေးခွန်းကိုဖြေရတဲ့အခါမှာတယောက်နဲ့တယောက်မတူကြဘူးသို့သောမတူဘူးဆိုပေမဲ့ format ဆိုတဲ့ပုံစံကတော့အတူတူပဲပြဿနာတွေမတူတာတွေကိုကိုယ်စီရှင်းရတယ်စသဖြင့်ကျွန်တော်လက်လန်းမိသလောက်ပြောပြပါတယ်အဲ့ခါမှာကလေးတော်တော်များများကကျွန်တော်ကအပိသက်မှာကောက်ချက်ချတာကိုကျွန်တော်ပြောပါတယ်ဘာလဲဆိုတော့ဒီလူတွေဟာအလုတ်လုတ်တာတွေမတူတော့ရက်လက်တွေမတူကြဘူးဒါပေမဲ့အလုတ်ဟာဘယ်ပုံမှာအခြေခံလဲစဉ်းစားတဲ့ပုံမှာအခြေခံတယ်စဉ်းစားတာမတူလို့အလုတ်မတူအလုတ်မတူလို့နောက်ဆုံးကြတော့ရက်လက်မတူဘူးဒါကိုကျွန်တော်ဆွေးနွေးလိုက်ပါတယ်အဲ့ဒီခါမှာတော့တော်တော်များများသောကလေးငယ်များကအဲ့ဒီကောက်ချက်ကိုရေးခြင်းမှတ်ခြင်းဆက်ဆွေးနွေးခြင်းမရှိဘဲနဲ့ကျွန်တော်မူလပြောခဲ့တဲ့အချက်အလက်တွေကိုသာရေးမှတ်နေတာကိုသတိထားမိပါတယ်အဲ့တော့ကျွန်တော်တို့နောက်မျိုးဆက်တွေအတွက်အကြောင်းအရာတွေကိုချုပ်ငုံသုံးသပ်ချက်ဓလေ့ကိုပြန်မွေးဖို့လိုပြီလို့တော့ကျွန်တော်မြင်ပါကြောင်းခင်ဗျာ